မြန်မာနိုင်ငံကိုရောက်နေတဲ့နိုင်ငံတကာအမျိုးသမီးရဲ့ယာအမေရိကန်အထူးသံအမတ်ကြီးကက်သရင်းရက်ဆယ်ကမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအမျက်ဆုံးဖြေရှင်းကင်တွယ်တင်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ခရီးစဉ်မတိုင်ခင်ကပြောကြားခဲ့ပါတယ်။မေလ17ရက်နေ့အထိသူ့ရဲ့ခရီးစဉ်အတွင်းမှာမြန်မာအစိုးရအရာရှိတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်။
နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးသံအမတ်ကြီးကက်သရင်းရက်ဆယ်ဟာဒီလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ပါဝင်မှုအခမ်းအနားဟာအရေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအမြန်ဆုံးဖြေရှင်းကိုက်တွယ်တဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဒီလိုမျိုးအခြေအနေတွေကိုသူ့ရဲ့ခီးစဉ်အတွင်းမှာဆွေးနွေးသွားမယ်လို့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာမစ္စရက်ဆယ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်ချက်ဗီလာ13ရက်နေ့မှာတော့အမျိုးသမီးရဲ့တက်ကြွလှုပ်ရှားတဲ့အဖွဲ့တချို့နဲ့ Miss Russell တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေတွေနဲ့လာမယ့်ရွေးကောက်ပွဲမှာအမျိုးသမီးတွေပုံပေါ်ပါဝင်လာနိုင်ရေးအဓိကဆွေးနွေးမယ်လို့မနက်ဖြန်မှာဒီ Miss Russell နဲ့တွေ့ဆုံဖို့တာယုတ်ကနေဖိတ်ကြားချက်ခတ်ထားရတဲ့ Travel Women အဖွဲ့ကမက်ခင်လီကပြောပါတယ်။
သူပါတွေကိုစိတ်ဝင်စားလဲပေါ့နော်။သူပြောတဲ့ပုံမှာတော့မူတည်မှာပေါ့ဒါပေမဲ့ကျမတို့ကတော့ဒီအမျိုးသမီးတွေပေါ့ကုသမခွဲခြားပြီးတော့ဆက်ဆံခံမှုတွေအကြမ်းဖက်ခံမှုတွေသားမျိုးတွေကိုလည်းကျမတို့ပြောမယ်ပေါ့ဒီဥပဒေလေးကြီးနဲ့ပတ်သက်တာလည်းပြောမယ်နောက်ပြီးတော့ဒီ2015ရေးကောက်ပွဲမှာအမျိုးသမီးတွေဒီပုံမပါဝင်လာကျမတို့အမျိုးသမီးဖွဲ့တွေဘယ်လိုကြိုးစားနေတယ်ဘယ်လိုလုပ်နေတယ်ဆိုတဲ့ဟာတွေလည်းကျမတို့ကတော့အဲ့ဒါတွေတော့ကျမတို့လောလောဆယ်တော့သိနေမယ်လို့စဉ်းစားထားပါတယ
်โอเคဆိုဆိုမက်ခနီပြောတဲ့ဥပဒေလေးခုဆိုတာဘာကိုပြောချင်တာပါလဲရှင
်ကျမတို့လေးချောင်းဥပဒေလေးပြောတဲ့လေးခုလေးလေးချောင်းဥပဒေလေးပြောကြတယ်ကျမတို့ပါတာကုပြောင်းချင်းဆိုင်ရာဥပဒေတို့လက်ထက်ထင်းချင်းဆိုင်ရာဘုရားပါတာအလေးအထူးတက်လက်ထင်းချင်းဆိုင်ရာဥပဒေတခါလူရဲ့ထင်းချမှုဆိုင်ရာဥပဒေပေါ့ဒီလေးခုကကျမတို့အမျိုးသမီးတွေနဲ့တိုက်ရိုက်သက်ဆိုင်ပြီးတော့အမျိုးသမီးတွေကိုပို့ပြီးတော့အခွင့်အရေးဆက်ဆံလို့ဖြစ်နေတယ်လို့ကျမတို့ကိုတုံ့ပြန်ထားတယ်အဲ့ဒီအတွက်လည်းအဲ့ဒါလေးနဲ့ပတ်သက်ပြီးတော့လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခြေအနေတွေကိုကျမတို့အဲ့ဒါကိုသင်ပြီးတော့သိနေမယ်လို့စဉ်းစားထားပါတယ
်ဒီနိုင်ငံကအမျိုးသမီးရေးရအမေရိကန်အထူးသံအမတ်ကြီးနဲ့တွေ့ဆုံမှုကနေပြီးတော့ဘာရင်းမျှော်လင့်ထားပါလဲရှင
်ကျမတို့တင်ပြကြရှိရတယ်တင်ပြမယ်အဲ့ဒါဆိုရင်ဒီနိုင်ငံကလက်ရှိဖြစ်နေတဲ့အနေအထားတွေကိုသူတစ်ဖြင့်အမေရိကန်အပါအဝင်နိုင်ငံတကာကစိတ်ပြီးတော့အကောင်းမြင်လုံးနေတဲ့ဟာတွေကိုလည်းကျမတို့ကပို့ပြီးတော့ဟုတ်ပြီသွားစီခြင်းလဲပေါ့နော်ပြီသွားစီခြင်းလဲပြင် Global Women ဆိုရဲ့ပြည့်ပြီးတော့အမျိုးသမီးအရေးကိုတိတက်ပို့ပြီးတော့လောက်ကြဖြစ်တဲ့အတွက်သူတို့ကနေမှထပ်ပြီးတော့သူတို့ရဲ့အစိုးရတွေကိုတိတက်ပို့ပြီးတော့သင်ပြနိုင်တယ်ဆိုရင်တော့ဒီအစိုးရပုံမှာထားတဲ့မူဝါဒတွေကိုပြန်လဲတုံးတက်ပြီးတော့ပေါ့နော်ရှေ့လောက်ရမယ့်ဟာတွေနောက်2015အလောမှာဒီကောက်ပွဲမှာလောရမယ့်ဟာတွေပြည်ထောင်စုပြန်ပြီးတုံ့တန်းနိုင်တယ်လို့ပြောလဲနေ
အမျိုးသမီးရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Trigger Women အဖွဲ့ကမက်ခင်လီပါ Miss Russell နဲ့တွေ့ဆုံမှုရှိတဲ့အမျိုးသမီးလူငယ်တရေတောက်တချို့ကလည်းအမျိုးသမီးတရေတောက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုတင်ပြမယ်လို့ပြောပါတယ်မြန်မာနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေအမျိုးသမီးတွေအတွက်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေတိုင်းပြည်ရဲ့ကြီးကြပ်ရေးတဲ့လူ့ကျွေးဆိုင်ရာကြိုးပမ်းမှုတွေအပြင်လာမယ့်2015ရွေးကောက်ပွဲမှာအမျိုးသမီးတွေရဲ့အရေးပါတဲ့အခက်ကဏ္ဍစတာတွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကလည်းမေလ17ရက်နေ့ကသတင်းထုတ်ပြန်ထားတာပါအမျိုးသမီးရေးရာထူးထန်အပ Miss Russell ရဲ့ခီးစဉ်အတွင်းမြမအစိုးရရာရှိတွေနဲ့တွေ့ဆုံဖို့ရှိသလိုမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့တွေစီးပွားရေးလုပ်ငန်းရှင်တွေဘာသာရေးကောင်းဆောင်တွေတရေတောက်တွေလူငယ်တွေနဲ့ပြည်တွင်းအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုလည်းတွေ့ဆုံပါဖြစ်တယ်လို့ပြည်ထောင်စုဌာနကသတင်းထုတ်ပြန်ထားပါတယ်။2013ခုနှစ်ဩဂတ်စ်လမှာအမျိုးသမီးရေးရာအမေရိကန်အထူးသံအမတ်ကြီးအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့ Miss Russell ဟာသမ္မတရဲ့ဒုတိယလက်ထောက်အဖြစ်နဲ့ရောဒုသမ္မတကတော့ Jill Biden ရဲ့အရာရှိချုပ်အဖြစ်နဲ့ပါတာဝန်တွေကိုထမ်းဆောင်ခဲ့မှုသူလည်းဖြစ်ပါတယ်ရှင်။